အမေရိကန်ကြီးတပ်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်ဆေးဟာသမိုင်းတွင်ပဲခီးစဉ်တစ်ခုအနေနဲ့ VNN နိုင်ငံဟန်နွိုင်းမြို့တော်မှာဒီကနေ့ရောက်ရှိနေပါတယ်။ဒါဟာဖြင့်အမေရိကန်တပ်ဖွဲ့ဝင်3သိန်းနီးပါးပါဝင်တိုက်ခိုက်ပြီး1985ခုနှစ်ဧပြီလမှာဆုံးသက်ခဲ့တဲ့ VNN စစ်ပွဲကာလ1982ခုနှစ်ခဲကဆိုရင်အစိမ့်မြင့်ဆုံးအမေရိကန်စစ်ဖက်ရရှိတဦးရဲ့ VNN ခီးစဉ်ဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဒမ်ဆေးဟာ VNN ဝန်ကြီးချုပ်ငူယန်တန်တောင်ကာကွယ်ရေးဝန်ကြီးချုပ်ဖန်ခွန်တန်းတို့လည်းဒီကနေ့မှာတွေ့ဆုံခဲ့ပါတယ်။တကားပိတ်အစည်းအဝေးထဲကိုမဝင်ခင်ဒမ်ဆေးဟာဒီခီးစဉ်ဟာသူ့အလုပ်သက်တမ်းတစ်လျှောက်မှာမှတ်မှတ်ရရဖြစ်စေမဲ့ခီးစဉ်ပါပဲလို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ VNN ကာကွယ်ရေးဝန်ကြီးကလည်းဒီဆွေးနွေးပွဲကနေပြီးပင်လယ်ပြင်လုံခြုံရေးရှာဖွေရေးနဲ့ကယ်ဆယ်ရေးအတိတ်ကစစ်ပွဲဖြစ်ရပ်တွေကိုကြော်ဖြတ်ဖို့အတွက်စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခြေအနေတွေကိုရှာဖွေမယ်လို့ပြောသွားပါတယ်။နှစ်နိုင်ငံကြားကုန်သွယ်ဆက်ဆံရေးဟာ1995ခုနှစ်ကနေစပြီးတိုးတက်ကောင်းမွန်လာပေမဲ့ VNN ကိုလက်နက်ရောင်းဖို့အမေရိကန်ကပိတ်ပင်ထားတဲ့အတွက်နှစ်နိုင်ငံစစ်တပ်အကြားဆက်ဆံရေးနှောင့်နှေးနေကြရတာပါ။ဒီ1985ခုနှစ်စစ်ပွဲကာလတွေကတည်းကပိတ်ပင်ထားမှုကိုမကြခင်မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဖယ်ရှားပေးမယ်လို့တွက်ဆမှုတွေလည်းရှိနေပါတယ်။ VNN နဲ့တရုတ်နိုင်ငံကြားရေးပိုင်နဲ့နယ်နိမိတ်ဆိုင်ရာအငင်းပွားမှုရှိနေချိန်မှာအမေရိကန်စစ်ဖက်အရာရှိကြီးရဲ့အခုလိုခီးစဉ်ဖြစ်လာခဲ့တာပါ။သူဟာဗီနန်စစ်ပွဲအတွင်းကဒန်နန်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းဟောင်းတစ်ခုရှိစီကိုလည်းတွားရောက်มาဖြစ်ပါတယ်။အဲ့ဒီမှာစစ်ပွဲအတွင်းကဗီနန်ပျောက်ကြားတွေကိုတိုက်ဖို့အတွက်အမေရိကန်လီဒါကကြဲချခဲ့တဲ့ Agent Orange လို့ခေါ်တဲ့သီးဝက်ချွေဆွေးရဲ့အန်နီယယ်ဖြစ်စေတဲ့အာဏိသင်တွေကိုရှင်းလင်းဖို့အတွက်တွားရောက်มาဖြစ်ပါတယ်။ဗီနန်ကဒီဓာတ်ရုပ်ပစ္စည်းကြောင့်သူ့နိုင်ငံသားအနည်းဆုံး3သန်းလောက်ထိခိုက်ခဲ့ရပြီးဒီဆေးနဲ့ထိတွေ့မှုကြောင့်လူသန်းလောက်ဟာအခုချိန်ထိကျန်းမာရေးပြဿနာတွေကိုခံစားနေရတယ်လို့ဆိုပါတယ်။